ရခိုင်ပြည်နယ်အတွင်းမှာရှိတဲ့အကြမ်းဖက်သမားတွေခိုးလုံနေတယ်လို့ယူဆရတဲ့မေယူတောင်တန်းပေါ်ကိုနယ်မြေရှင်းလင်းရေးတွေတိုးမြင့်လှုပ်ဆောင်သွားမယ်လို့ပြည်ထရေးဝန်ကြီးဌာနဒုဝန်ကြီးကပြောဆိုလိုက်ပါတယ်။ဒေသတွေမှာအခြေအနေတွေဟာတည်ငြိမ်မှုမရှိသေးပေမဲ့ဖွံ့ဖြိုးရေးကိုဇက်တိုက်လှုပ်သွားမယ်လို့လည်းပြည်နယ်အစိုးရကပြောပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောင်မတ်မေခသတင်းပေးပို့ထားပါတယ်ရှင်။
အကြမ်းဖက်သမားတွေခိုးအောင်နေတယ်လို့ယူဆရတဲ့ရခိုင်ပြည်နယ်မှာရှိတဲ့မေယူတောင်တန်းပေါ်မှာနယ်မြေရှင်းလင်းပေးဖို့ဒီကနေ့အမျိုးသားလွှတ်တော်မှာရခိုင်အမျိုးသားပါတီဘက်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ကတင်ပြတောက်ဆိုခဲ့ပါတယ်။ဒီပေါ်ပြည်ထောင်ဝန်ကြီးဌာနကဒုတိယဝန်ကြီးဗိုလ်ချုပ်အောင်စိုးကခုလိုပြောဆိုလိုက်တာဖြစ်ပါတယ်
။ရေသေးတော်မြို့နယ်မောင်းတော်မြို့နယ်ဘူးရီတော်မြို့နယ်တို့နဲ့ဆက်ဆက်လက်ရှိတဲ့မေယူတောင်ကျော်တဝိုက်လူသူရောက်ပေါက်နေတဲ့တောင်များရှိုးများခြိုင်ဝိုင်းများမှာလူမျိုးတောက်ဖွဲ့ဝင်များမှာစည်းစမ်းမပြတ်ရှင်းလင်းရရှိတဲ့အခါမှာ2019ခုနှစ်ဇွန်လ20ရက်နေ့မှာတကြိမ်ဇူလိုင်လ30ရက်နေ့မှာတကြိမ်အကြမ်းဖက်တောင်ကျမ်းသူများရဲ့နေရာများကိုခေါ်ထုတ်နိုင်ခဲ့ပြီးလူနေရာကြီးတဲများလက်နက်နဲ့ရမ်းပြော့များရိတ်ကများနဲ့သုံးဆောင်ပစ္စည်းများကိုသိမ်းဆီးရမိခဲ့တဲ့အပြင်အကြမ်းဖက်သမား3ဦးလည်းအသေးဖမ်းဆီးရမိခဲ့ပါတယ်ဆက်လက်စုံစမ်းဆောင်ရွက်ရှိပါကြောင်းနဲ့နေကြားဆောင်ရဲတပ်ဖွဲ့နှင့်နေမီကန်ရဲတပ်ဖွဲ့တို့ဟာတပ်မတော်နဲ့ပူးပေါင်းပြီးမြို့တောင်ကျော်၌နေမီရှင်းလင်းရေးလုပ်ငန်းများကိုလည်းတွုံးမြင့်ဆောင်ရွက်ရှိပါကြောင်းပြန်လည်ရှင်းလင်းကြည့်ကြပါလေ
။နေမီရှင်းလင်းရေးနဲ့ပတ်သက်ပြီးလှုပ်ဆောင်မဲ့အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုတာမရှိခဲ့ပါဘူး။တက်မတော်ဘက်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတွေတွုံးမြင့်ချထားပါဗျ။အခုလိုတက်တွေတွုံးမြင့်ချထားတာဟာဒေသခံပြည်သူတွေရဲ့လုံခြုံမှုအတွက်စိုးရိမ်တာကြောင့်ဖြစ်တယ်လို့ပြည်နယ်အစိုးရဘက်ကပြောဆိုထားပါတယ်။ရသေးတောင်မြို့နယ်အတွင်းကျေးရွာအုပ်စု17ရွာမှာလည်းညမထွက်ရအမိန့်ထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့ဩဂုတ်4ရက်နေ့ကအောင်နန်းကျေးရွာမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကိုပြန်လည်ရန်ပြုခဲ့တာတွေကြောင့်အဲ့ဒီနေရာနဲ့အနီးတဝိုက်မှာပုံမှန်144ထုတ်ပြန်ခဲ့တာပါ။မောင်တော်ဒေသအတွက်ထုတ်ပြန်ထားတဲ့ညမထွက်ရအမိန့်ကလည်းခုထိမရုတ်သိမ်းသေးပါဘူး။ပြည်နယ်အစိုးရဘက်ကတော့ရခိုင်ဒေသတွင်လုံခြုံမှုရှိအောင်တပ်မတော်နဲ့လက်တွဲလှုပ်ဆောင်သွားမယ်လို့ပြောဆိုထားပါတယ်။ဒါအပြင်ဒေသတွင်တည်ငြိမ်မှုမရှိသေးပေမဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုတော့ဇက်တိုက်လှုပ်ဆောင်ပေးသွားမယ်လို့ပြောဆိုခဲ့ပြီးပြည်နယ်ဘက်ကလှုပ်ဆောင်မဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့ပတ်သက်လို့ပြည်နယ်အစိုးရအတွင်းရေးမှူးဦးတင်မောင်စေကအခုလိုပြောပါတယ်
။ဟိုဒီနေ့အကြောင်းမှုရှိလာတာနဲ့အများကျွန်တော်ကဒီဖွံ့ဖြိုးရေးတွေကိုကျွန်တော်ကလုပ်မယ်။အခုလိုဆိုရင်ဒီဟောင်းသောဒေသမှာရှိတဲ့ဇက်ဒေသမှာရှိတိုင်းရင်းသားတွေသောတာဝန်အစီအစဉ်ကိုတည်ဆလာစာအဓိကရကျွန်တော်ထောက်ပံ့ပေးနေတယ်။အဲ့တော့ဒီအရုံးကြီးလုပ်ကြိုက်ဦးတဲ့ကျွန်တော်တို့ကဒီနေရာတို့ဆက်ကြည့်လိုက်ရင်သာမုန်ပေးမယ်။အခုသဘာဝတူဒီသောင်းတိနဲ့အတိုက်ထွက်နိုင်ဦးတဲ့ဆက်ကြည့်တယ်ထောက်ပံ့ပေးမယ်။ဒီနောက်ကကျွန်တော်တို့ဒီသတ်ကနာဆုံးရောက်ကြရပါလိမ့်မယ်။50နေပြီးပြီနဲ့အဲ့လိုဆိုတဲ့ဒီတိုင်းရင်းသားပြည်ဖြစ်တဲ့ပိုင်းဆိုင်ရာဒီကျွန်တော်တို့ဒီကျန်းမ်းလေးဟိုကရှင်းလေးပွဲလေးအဲ့တော့ဒီဥစ္စာလေးတွေကျွန်တော်ကလည်းသာလို့ပြသွားမှာဖြစ်ပါတယ်။
လက်ရှိလုံခြုံရေးတိုးမြင့်ဆောင်ရွက်နေတာမှာပြီးခဲ့တဲ့ဩဂုတ်လ12ရက်နဲ့13ရက်တွေမှာမတင်ကားပွဲရာတွေ့ရှိရတဲ့ဆိုတဲ့သူတွေကိုဖမ်းဆီးရမိခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကထုတ်ပြန်ထားပါတယ်။ဒီလူတွေကိုစစ်ဆေးရမှာတော့မောင်တော်အကြမ်းဖက်မှုဖြစ်ပွားပြီးနောက်ပိုင်းနေအိမ်တွေကိုမိရှို့တာမှာပါဝင်ပတ်သက်ခဲ့သူတွေဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကထုတ်ပြန်ထားပါတယ်။မောင်တော်အကြမ်းဖက်မှုနောက်ပိုင်းမှာအပြစ်မဲ့အရက်သားတွေလှုပ်ကြံခံရတာတွေဖမ်းဆီးခံရတာတွေပျောက်ဆုံးနေတာတွေဟာခုချိန်ထိမရက်သေးပါဘူး။ပြီးခဲ့တဲ့ရက်ပိုင်းကလည်းကျန်းမာရေးဝန်ထမ်းတဦးပျောက်ဆုံးခဲ့ရှိပါတယ်။ထုတ်ပြန်ထားတဲ့စာရင်းတွေအရဒီနှစ်ဇွန်လကုန်အထိလှုပ်ကြံတပ်ဖြတ်ခံရတဲ့ဥယေဟာအယောက်40နီးပါးရှိနေပြီးအယောက်30နီးပါးကတော့ဖမ်းဆီးခံရလို့ပျောက်ဆုံးခဲ့ရှိပါတယ်။ရခိုင်ပြည်နယ်ကိုတွားရောက်လည်လာခဲ့တဲ့ကုလအထူးတန်တမန်မစ်ယန်ဟီလီကတော့ဒေတာရင်းလုံခြုံရေးတိုးမြင့်လိုက်တာနဲ့ပတ်သက်ပြီးဒါဟာစိုးရိမ်ပွဲရအခြေအနေတစ်ခုဖြစ်နေတယ်လို့ထုတ်ပြန်ပြောဆိုထားပါတယ်ရှင်။